တရုတ်နိုင်ငံမှာဒီကနေ့စတင်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20လို့ရဲ့ထိပ်သီးညီလာခံ G20 ညီလာခံကိုတက်ရောက်ဖို့မနေ့စနေနေ့ကတရုတ်နိုင်ငံကိုဆက်ရောက်လာတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ခီးစဉ်မှာတော့အဆင်မပြေမှုတွေနဲ့ပွက်လွန်ညံခဲ့ပါတယ်။အမေရိကန်သမ္မတရဲ့ Air Force One လေယာဉ်တရုတ်နိုင်ငံဟန်ဂျိုးလေစိတ်ကိုမနေ့စနေနေ့ကဆက်ရောက်ချိန်မှာသမ္မတလေယာဉ်ဘော်ကနေဆင်းဖို့အတွက်လေယာဉ်လှေကားမရှိခဲ့သလိုလေယာဉ်ဘော်ကနေအမေရိကန်သမ္မတဆင်းလာတဲ့အချိန်မှာလည်းတခြားနိုင်ငံတကာခေါင်းဆောင်တွေကိုခင်းပြီးကြိုးဆိုခဲ့သလိုမျိုးကော်ဇော်နီခင်းမပေးခဲ့ပါဘူး။အမေရိကန်သမ္မတအိုဘားမားကိုဓာတ်ပုံရိုက်ဖို့လေရင်ပြေးလမ်းပေါ်မှာနေရာယူအသင့်ဆောင်နေကြတဲ့အမေရိကန်သမ္မတအင်ဂျူရောဓာတ်ပုံသတင်းတောက်တွေကိုလည်းတရုတ်တာဝန်ရှိသူတွေကအော်ဟစ်ခဲ့ကြတာမှလည်းတင်းတင်းမာမာဖြစ်ခဲ့ကြပါတယ်။ဓာတ်ပုံသတင်းတောက်တွေဘယ်နေရာကနေဓာတ်ပုံရိုက်ရမယ်ဆိုတာကိုအမေရိကန်ကသတ်မှတ်ရမှာဖြစ်ပါတယ်လို့အင်ဂျူရောအရာရှိတဦးကဝင်ပြောတာမှလည်းတရုတ်တာဝန်ရှိသူတွေကဒါကငါတို့ရဲ့တိုင်းပြည်ဒါကငါတို့ရဲ့လေစိတ်ဆိုပြီးပြန်လည်အော်ဟစ်ခဲ့ကြပါတယ်။ဒါကအစပိုင်းမှာဖြစ်ပျက်ခဲ့တာပါနောက်ပိုင်းမှာတော့အမေရိကန်သမ္မတရဲ့ရင်နှန်းစီကိုရှောက်လာတဲ့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကိုတရုတ်တာဝန်ရှိသူကတားမြစ်ဖို့ကြိုးစားတာကြောင့်အမေရိကန်သမ္မတရဲ့လုံခြုံရေးတပ်ဖွဲ့ဝင်ကကြားဝင်ပြောခဲ့ရပါသေးတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်အပေါ်တရုတ်အမေရိကန်နှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ဖို့ပြုလုပ်တဲ့အခမ်းအနားအပြီးနဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့၃နိုင်ကွဲကြားတွေ့ဆုံဆွေးနွေးပွဲအတွင်းစနေနေ့ညနေပိုင်းမှာလည်းတင်းမာမှုတွေထပ်ဖြစ်ခဲ့ပါတယ်။ဒီတစ်ခါမှာတော့သမ္မတနှစ်ဦးရဲ့ညပိုင်းတွေ့ဆုံမှုမှာသတင်းတော်ဘယ်နှယောက်ကိုဝင်ခွင့်ပြုမလဲဆိုတဲ့အပေါ်မှာအငင်းပွားကြတာပါတရုတ်အစိုးရတာဝန်ရှိသူတွေကအရင်ကသတင်းတော်6ဦးခွင့်ပြုရကနေ3ဦးပဲခွင့်ပြုမယ်လို့လျှော့ချလိုက်ပြီးနောက်ဆုံးကျတော့2ဦးသာခွင့်ပြုမယ်လို့ဖြစ်သွားပြန်ပါတယ်ဒီပွဲကငါတို့စီစဉ်တာလို့လဲတရုတ်အစိုးရတာဝန်ရှိသူတဦးကအမေရိကန်အစိုးရအင်ဂျူရောပြန်ကြားရေးတာဝန်ရှိသူတဦးကိုပြန်ပြောခဲ့ပါတယ်အမေရိကန်သမ္မတအင်ဂျူရောအရာရှိကလည်းခမရတို့အစီအစဉ်ကပြောင်းပြီးရင်ပြောင်းလုပ်နေတာကိုလို့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်နောက်ဆုံးမှာတော့သတင်းတောင်နှစ်ဦးဝင်ခွင့်ပြုဖို့နှစ်ဖက်တို့သဘောတူလိုက်ကြပါတယ်ရှင်